အိန္ဒိယနိုင်ငံမှာရာသီဥတုပူပြင်းလို့တဲ့အတွက်လူသန်းပေါင်းများစွာဟာရေရှားပမှုနဲ့ရင်ဆိုင်နေရပါတယ်။အိန္ဒိယနိုင်ငံရဲ့စတ္တမအကြီးဆုံးမြို့ဖြစ်တဲ့ချန်တိုင်းမှာရေလောင်ကန်တွေခန်းချောက်သွားတာကြောင့်ငွေကြေးတက်နိုင်သူတွေကတော့ပြင်ပကလာရောက်တဲ့ထရက်ကားတွေကရေတွေကိုဝယ်သုံးနေရပြီးစင်းရဲသားတွေကတော့အစိုးရကလာရောက်ဖြန့်ဖြူးပေးဝေမဲ့ရေကားတွေကိုပူပြင်းတဲ့ရာသီဥတုအောက်မှာနိုင်ပေါင်းများစွာတန်းစီစောင့်ဆိုင်နေကြပါတယ်။ဒီအခြေအနေကြောင့်စားတောက်ဆိုင်တချို့ပိတ်ထားပြီးရုံးတွေဟာလည်းအလုတ်ချိန်လျှော့ချတာပါလေအမျိုးသမီးတွေမိုင်းနဲ့ချီလမ်းလျှောက်ရပြီးရေခတ်နေကြဖြစ်တဲ့ကျေးလက်တောရွာတွေမှာတော့အခြေအနေတွေပိုဆိုးနေပါတယ်လူဦးရေများပြားမှုကြောင့်ရေကန်မြေချောင်းတွေကရေကိုအလုံးလောက်မရနိုင်တော့ပဲမြေအောက်ရေတွေကိုလည်းစိုက်ပျိုးရေးလုပ်ငန်းတွေအတွက်အဆမတန်ထုတ်ယူသုံးဆွဲနေရတဲ့အတွက်အိန္ဒိယနိုင်ငံဟာအင်မတန်ကြီးမားတဲ့ရေပြဿနာကိုစတင်ကြုံတွေ့နေရပြီဖြစ်ပါတယ်New Delhi နဲ့ Chennai ဘာဝင်အဓိကမြို့ကြီး20ခုမှာမြေအောက်ရေမကြာခင်ကုန်ခန်းသွားနိုင်တယ်လို့အစိုးရကသတိပေးထားပါတယ်